တော်ရရှိမြခင်ဗျာဒီကနေ့တင်ပြတော်တမချန်းစီအစဉ်မှလေ့လာမှဖြစ်တဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မစစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်9ကနေအခန်းငယ်12အထိမှအနက်ဆုံးသောတွင်းထဲကထွက်သောသားရဲကိုဖော်ပြထားပါဗျာ။အဲ့ဒီသားရဲဟာအခုမှဘာကြောင့်များထွက်လာရပါသလဲ။ဘယ်သူရဲ့အကြံစီလဲ။ပရောဖက်ပြုခဲ့ကြတဲ့တက်တေခံနှစ်ပါးဟာအဲ့ဒီသားရဲရဲ့လက်ချက်နဲ့အသက်ဆုံးရပါတယ်။ဒါပေမဲ့လို့သုံးရက်ခွဲလွန်ပြီးတဲ့နောက်ဘုရားရှင်ထံတော်ကအသက်ဝိညာဉ်ဟာသူ့ရဲ့အထဲကိုဝင်ရောက်သွားတာကြောင့်မတ်တပ်ထရက်တဲ့အတွက်မြင်တဲ့လူတွေဟာကြောက်ရွံ့ကြတယ်လို့ဖော်ပြထားတဲ့ဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်9ကနေအခန်းငယ်12အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ်
။ငါဤသက်သေခံနှစ်ပါးကိုငါအခွင့်ပေးမည်သူတို့ဒီရှော့တီအဝတ်ကိုဝတ်လျက်အရက်1260ပတ်လုံးပရောဖက်ပြုကြလိမ့်မည်။ထိုသူတို့ဒီကမြေကြီးအရှင်ဤရှေ့တော်၌စိုက်ထားသောသံလွင်ပင်နှစ်ပင်နှင့်မီးကွက်နှလုံးဖြစ်သည်။တစုံတစ်ယောက်သောသူသည်သူတို့ကိုညှင်းဆဲခြင်းဟာအလိုရှိလျင်သူတို့၏ကတွင်တဲကမီးထွက်၍ရန်သူတို့ကိုမြိုတတ်၏။တစုံတယောက်သောသူသည်ထိုသူတို့ကိုညှင်းဆဲခြင်းဟာအလိုရှိလျင်ထိုတို့အသေးသက်ချင်းကိုခံရမည်ထိုသူတို့သည်ပရောဖက်ပြုသောနေ့ရက်ကာလ၌မိုးမရွာစေခြင်းဟာမိုးကောင်းခြင်းကိုပိတ်ရသောအခွင့်မြည်ရည်တွင်းရည်ကိုအသွေးဖြစ်စေရသောအခွင့်မိမိတို့အလိုရှိသမျှသောအခါ၌ဘေးအမျိုးမျိုးဖြင့်မြေကြီးကိုဒဏ်ခတ်ရသောအခွင့်ကိုရကြ၏သောတာရှင်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့ကြားခဲ့ရတာကတော့အထက်ပါအတိုင်းဗျာဒိတ်ကျမ်းအခန်းကြီး7ရဲ့အငယ်3ကနေ6အတွင်သင်ခန်းစာဒီပဲဖြစ်ခဲ့ပါတယ်။စတ္ထမမြောက်သောတပိုးခရာကိုစတ္ထမမြောက်သောကောင်းကင်တမန်ကမှုတ်ပြီးတော့စတ္ထမကောင်းကင်တမန်ရဲ့တပိုးခရာသံမကြားရခင်ဂျာပြတ်အခန်းကန္တာကြီးအတွင်မှာဘုရားသခင်ချထားပေးနေတဲ့ဗျာဒိတ်တော်များဖြစ်ခဲ့ပါတယ်။အဲ့ဒီအပိုင်းအခြားမှာဆိုရင်တော့ကတိရှင်သခင်ခရစ်တော်အတွက်သက်သေခံရမည်သက်သေခံနှစ်ပါးဆိုတာပေါ်ထွက်လာတဲ့အကြောင်းနဲ့တကွာအဲ့ဒီသက်သေခံနှစ်ပါးတို့ဟာကတ်ကာလရဲ့ပထမအပိုင်း၃နှစ်ခွဲအချိန်ကာလဖြစ်တဲ့ကတ်ကာလအတွက်အဖဖျားသခင်ရွေးကောက်ခံထားလိုက်တော်သူများဖြစ်ကြတယ်သူတို့ဟာအဖဖျားသခင်အနှင်းထားတဲ့တကူအာနာတွင်နဲ့ဘလောက်အထိပြည့်စုံတယ်ဆိုတာတွေ့ကိုအသေးစိတ်ဆန်းဆန်းကျွန်တော်တို့ဖော်ပြသွားခဲ့ပြီးပါပြီမိတ်ဆွေအပေါင်းတို့ဒီသက်သေခံနှစ်ပါးဟာဘယ်သူတွေဖြစ်နိုင်ကြလဲဆိုပြီးတော့ကျွန်တော်တို့အနေနဲ့အတော်ကလေးကြည်ကြည်ပြန့်ပြန့်လေ့လာခဲ့ကြရမှာဓမ္မပညာရှင်အများစုရဲ့အယူအဆအတိုင်းပဲပရောဖက်ကြီးအေလိယနဲ့မောရှေတို့များဖြစ်လေသလားဆိုပြီးတော့သမိုင်းဆိုင်ရာဖြစ်စဉ်တွေနဲ့ရှင်တွဲသုံးသပ်ခွင့်ရခဲ့ကြပါတယ်ဒစိတ်ခတ်နှိပ်ပြီးတော့မထားတဲ့ဗျာဒိတ်တော်များကိုအဲ့ဒီလိုအကျိတ်အနေစဉ်းစားတွေးခေါ်နိုင်ရတာဟာလေအလွန်အလွန်ကောင်းမွန်တဲ့အကျိုးတစ်ခုခုကိုအမှန်တကယ်ဖြစ်ထွန်းစေလိမ့်မယ်လို့ကျွန်တော်အောက်မိမိပါတယ်သက်သေခံဖြစ်ခဲ့ရပါသောထိုသူတို့ခံစားရရှိတဲ့အခွင့်အာဏာ၏ဆရာဟာလေအမှန်တကယ်ပဲအတိတ်ကာလကဣသရေလလူမျိုးတော်ရဲ့ခေါင်းဆောင်ကြီးမောရှိတို့ပရောဖက်ကြီးအေလိယတို့ရဲ့အခွင့်အာဏာတွေလိုပဲလူမျိုးတော်ကိုအကြီးအကျယ်နှိပ်ကုပ်ပြီးတော့ကျွံဘဝမှာချုံနှောင်ထားခြင်းနဲ့ဧဂုတ်တုတိုင်းပြည်ကျွံဘဝကနေဘယ်လိုမှလွတ်မပေးခြင်းတဲ့ဧဂုတ်တုတိုင်းပြည်အဲ့ဒီတိုင်းပြည်အပေါ်မှာမောရှိကိုတကောအာနာရီပေးပြီးတော့အဖဖျားသခင်ဟာဤအမျိုးစုံနဲ့အပြစ်ပေးစီရင်ခဲ့တဲ့အကြောင်းတွေခိပြက်ဘဝပြက်တယုတ်ပြက်ဣတရီလတိုင်းပြည်ကဘယင်စိုးဘယင်ညအာဟပ်တို့လင်မယားတို့ခင့်မှာပရောဖက်ကြီးအေလိယအဖင်အဲ့ဒီတိုင်းပြည်ကပရောဖက်အတုအယောင်တွေကိုသွေးချောင်းစီးအောင်သုတ်သင်ပယ်ရှင်းပေးခဲ့တာတွေစသည်စသဖြင့်အမှန်ဖြစ်တည်ခဲ့ပါသောအတိတ်ဖြစ်ရတွေကိုပြန်ပြီးစဉ်းစားရင်းနဲ့လေအဖဖျားသခင်ဤနည်းနည်းလှစွာသောစီရင်တော်မူချက်များ၏အံ့ဩပွေချက်ပြန့်မှုတကိုးကြီးမားစွာနဲ့စီရင်တော်မူနိုင်စွန်းတွေကိုကျွန်တော်အောက်မေ့သတိရခဲ့ကြရတယ်။ဘုံတကိုးအာနုဘော်တော်ဤကြီးမားကျယ်ပြန့်မှုတို့ကိုကျွန်တော်ပြန်ပြီးတော့ဆင်ခြင်နှလုံးသွင်းနိုင်ခဲ့ကြပြီလို့ကျွန်တော်ဆိုချင်ပါ रे မိတ်ဆွေတို့အဲ့ဒီသက်သေခံနှစ်ပါးတို့ရဲ့အမှုတော်ဆောင်သက်တမ်းဟာဆိုရင်ရက်ပေါင်း1260လို့ဖော်ပြထားပါ रे တိတိကျကျကြီးပါနော်။တနည်းအားဖြင့်ဆိုရင်ဒါဟာ၃နှစ်ခွဲကြာခဲ့တဲ့ကတ်ကာလတိုက်ပွဲကြီးဆင်နွှဲနေတဲ့အချိန်ပဲ။အဲ့ဒီ၃နှစ်ခွဲဟာဏိဂုံး၃နှစ်ခွဲမဟုတ်ဖက်နဲ့ပထမ၃နှစ်ခွဲသာဖြစ်ရမယ်ဆိုတာကိုလေကျွန်တော်တို့ရှင်းပြခဲ့ပြီးပါပြီ။တနည်းအားဖြင့်တဘိုး၆ခုမှုတ်ပြီးတော့နောက်မှာဂျားကန်နဲ့ကျန်းတဲ့မှာကကလအစအဦးဖြစ်စဉ်ကိုပြန်လဲအစကောက်ဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အခုဖြစ်ပေါ်နေတဲ့အချိန်ကာလ9နှစ်ဆိုတာကိုရှေးကြာတယ်လို့ကျွန်တော်တို့ဘယ်လို့မှပြောလို့မရနိုင်ပါဘူးနော်။အဲ့ဒီအချိန်ကာလဟာသိရှေးကြာခြင်းမရှိဘူးဆိုပေမဲ့ကမ္ဘာသမိုင်းရဲ့ဏိဂုံးကျုပ်အဆုံးအဖြတ်ကာလထာဝရဘုရားကြီးနေရဖြစ်တယ်။ ကျမ်းစာအလုံးနှုံတိုင်းဆိုရင်တော့ထိုကာလထိုအချိန်ဆိုပြီးတော့မကြာခဏဖော်ပြထားခဲ့တဲ့အချိန်ပဲ။သမိုင်းကြောင်းတစ်လျှောက်မှာအဖဖျားသခင်အဲ့ဒီလိုအသုံးပြုထားတဲ့အချိန်ပဲ။မိတ်ဆွေတို့အဲ့ဒီလိုအဖဖျားသခင်သာလျှင်ပိုင်နိုင်စွာနဲ့ဆုပ်ကိုင်ထားပါသောအချိန်ကာလ။ဒါကြောင့်မို့လဲအလွန်အလွန်အရေးကြီးတဲ့အချိန်ကာလဖြစ်တယ်။ဒါကြောင့်မို့လဲဗျာဒိတ်ကျမ်းဆိုပြီးတော့စာတစောင်ပေတစ်ဖွဲ့ဖော်ပြရင်းနှုတ်ကပတ်တော်ရဲ့ဏိဂုံးကျမ်းကြီးအဖြစ်နဲ့အနာဂတ်ရေးမျှော်တွေးဆင်ခြင်းသိရသောရှေ့ဖြစ်စဉ်များအဖြစ်ကျွန်တော်လေ့လာနေကြရတာဖြစ်ပါတယ်။မိတ်ဆွေတို့အဲ့ဒီကကာလအချိန်ရဲ့ပထမပိုင်းထက်ဝက်ပြီးဟူသောသုံးနှစ်ခွဲတာဝန်ကိုထမ်းရတဲ့တသက်ကံနှစ်ပါးဒီပုဂ္ဂိုလ်တို့ဟာအံ့ဩဖွယ်သောတကောအာနာအမျိုးမျိုးနဲ့စွန့်ပကားသတ္တိအပြည့်အစုံနဲ့ရှိနေတဲ့ကြားမှာမှမိမိတို့အလိုရှိသမျှသောအခါ၌ဘေးအမျိုးမျိုးဖြင့်မြေကြီးကိုဒဏ်ခတ်ရသောအခွင့်ရှိ၏ဆိုတဲ့အချက်အလွန်အလွန်စဉ်းစားစရာကောင်းလာတယ်။အလွန်အလွန်သင်ခန်းစာယူစရာကောင်းလာတယ်လို့ကျွန်တော်ဆိုချင်ပါတယ်။ဟုတ်ပါတယ်။အဲ့ဒီသက်သေကံနှစ်ပါးတို့အပေါ်မှာအဖဖျားသခင်အနှင်းတဲ့အခွင့်တကောအာနာဟာသမိုင်းရဲ့မရှိဘူးသောအခွင့်အာဏာပဲဆိုတာကိုကျွန်တော်တွေးမိလို့ပါမိတ်ဆွေတို့ဒီအချက်ဟာဒီတက်တီကန်တို့အပေါ်မှာကက်တင်ရှင်ဟာဘလောက်အထိယုံကြည်စိတ်ချမှုရှိတယ်ဆိုတာကိုရှင်းလင်းပြသစွာဖော်ပြနေတယ်လို့ကျွန်တော်တို့ခံယူပါတယ်ဒီတက်တီကန်နှစ်ပါးတို့ဟာအဖဖျားသခင်အလိုတော်အတိုင်းဘလောက်အထိတိတိကျကျလိုက်နာတယ်အဖဖျားသခင်ကဘူးဆိုရင်ဘလို့မှဖယုံလိုက်မသီးတဲ့လူမျိုးအဖဖျားသခင်ရဲ့အမိန့်တော်ကိုတိတိကျကျသေသေးချာချာနာခံတတ်တဲ့လူမျိုးဆိုတာဟာရှင်းလင်းပြသစွာပေါ်လွင်နေတယ်လို့ကျွန်တော်တို့ပြောချင်ပါတယ်။ဒီနေ့ဒီချိန်ခါမှာကမ္ဘာအင်အားကြီးနိုင်ငံတွေရဲ့နိုင်ငံရေးကောင်းဆောင်ကြီးတွေစီးရေးကောင်းဆောင်ကြီးတွေဘလောက်ကြီးလက်ပစောင်းထက်ထက်နဲ့လူအဖွဲ့အစည်းပေါ်မှာအနိုင်ကျင့်နေကြတယ်။ထင်တိုင်းကျဲနေကြတယ်။ကမ္ဘာကြီးတစ်ခုလုံးပေါ်မှာစိတ်ထင်တိုင်းလုပ်နေကြတယ်ဆိုတာကိုကျွန်တော်တို့ပြန်ပြီးကြည့်ရင်လန့်စီရင်ရွေးကောက်တော်မူသောသက်သေးကံနှစ်ယောက်လူများဧရမအာနာတကူကိုဖျားသခင်အပ်လိုက်ရင်ဒုက္ခပဲလို့ကျွန်တော်ကတွေးမိပါတယ်မိတ်ဆွေတို့အဲ့ဒီလိုကျွန်တော်အတွေးခေါင်မိပြန်ခြင်းကြတော့အဖဖျားသခင်ကလူသားမန်တွေကိုဘယ်တော့မှစိတ်တိုင်းကျအခွင့်မပေးနိုင်ဘူးဘယ်သားမညောင်ညလူမမဆိုတကွက်မဟုတ်တကွက်မှာတော့ဟာကွက်အာနေချက်လိုအပ်ချက်ဆိုတာတွေဟာရှိမြဲတယ်တိုင်းမဲ့ဘယ်လိုပဲပြောပြောအဲ့ဒီသားမညာဆိုတဲ့လူတစ်ယောက်ဟာအဖဖျားသခင်ကိုသာအမှန်တကယ်ချစ်ကြောက်ယူသည်မယ်ဆိုရင်ဘဝပြည့်စုံသွားတယ်လူတဖူလုံမြဆမြဖြစ်တယ်။တနည်းအားဖြင့်ဂျေစုဂုံမြောက်အဖိုးတန်တဲ့လူတစ်ယောက်ဖြစ်ပြီ။ခရစ်တော်ရဲ့ကောင်းကြီးမင်္ဂလာကိုသူအသက်ရှင်ရာလောကမှာတင်လုံလောက်ပြည့်စုံစွာခံစားရပြီလို့လေကျွန်တော်တစ်ဖက်ကလေးနဲ့စွာယုံကြည်မိလာပြန်ပါတယ်။မှန်ပါတယ်မိတ်ဆွေတို့။ချင်ရှားတဲ့သက်တည်ရှိနေလို့ပါ။ပမာအားဖြင့်ပြောရမယ်ဆိုရင်တမန်တော်ကြီးရှင်ပေါလုဟာသူရဲ့ရုပ်ဘဝခွန်အားနေပါခြင်းမပြည့်စုံခြင်းအာနေခြင်းတွေတဲကနေပြီးတော့အဖဖျားရဲ့ဂုံတော်ကိုဘယ်လိုချီးမွမ်းထောမနာပြုခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရလို့ဖြစ်ပါတယ်။ဒါကိုကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး7အငယ်9က30အတွင်းဖော်ပြချက်တွေနဲ့တမန်တော်ကြီးအခုလိုကျွန်တော်ကိုသင်ခန်းစာပေးခဲ့တယ်ဆိုတာကိုမိတ်ဆွေတို့အမှတ်ရစေခြင်းပါတယ်။ငါခံရသောဗျာဒိတ်တော်အလွန်ထူးမြတ်၍ငါသည်ထောင်လွှားသောစိတ်မရှိစေခြင်းငါငါကိုဒဏ်ခတ်သောစာရန်ဤတမန်ဒီဟုသောငါကို၌စူးသောစူးကိုပေးတော်မူ၏ထိုဆင်းရဲခြင်းနှင့်ကင်းလွတ်မည်အကြောင်းသုံးကြိမ်မြောက်အောင်သခင်ဖျားကိုငါဆုတောင်း၍အသနာတော်ခံပြီးလျှင်ငါကျေးဇူးသည်သင့်အဖို့လောက်ပေ၏ငါတကောသည်အာနေခြင်းအဖြစ်၌စုံလင်တတ်သည်ဟုမိန့်တော်မူ၏ထို့ကြောင့်ခရစ်တော်ဤတကောသည်ငါအပေါ်၌ကျင်းဝတ်မည်အကြောင်းငါကို၌အာနေခြင်းအဖြစ်ကိုဝမ်းမြောက်သောစိတ်နှင့်ဝါကြွားခြင်းငှာသာ၍ငါအလိုရှိ၏တို့ဖြစ်၍ခရစ်တော်ကြောင့်ခံရသောအာနေခြင်းကဲ့ရဲ့ခြင်းဆင်းရဲခြင်းညှင်းဆဲနှိပ်စက်ခြင်းကြက်ပြီးစွာသောဒုက္ခဝေဒနာခံခြင်းတို့ကိုငါနှစ်သက်၏အကြောင်းမူကားငါသည်အာနေသောအခါတကိုးနှင့်ပြည့်စုံလျက်ရှိ၏တဲ့ကောင်းပါပြီမိတ်ဆွေအပေါင်းတို့ဒီကနေ့ဒီအချိန်မှာတော့နောက်ထပ်ပါဇက်အဟောင်းသားဟသွားရမတက်အရှုပ်အထွေးတို့နဲ့ဒီပြရိတ်ချမ်းအခန်းကြီး7ကိုကျွန်တော်ခရီးဆက်ကြရပါအောင်တော်မယ်သက်သေးကံတို့ဤအဖြစ်ဆိုတဲ့ခေါင်းစဉ်ကိုပြီးရင်အခန်းကြီး7အငယ်9ကိုဆက်လိုက်ကြပါအောင်စုသူတို့သည်သက်သေးခံပြီးသောအခါအနက်ဆုံးသောတွင်တဲ့ကတက်သောသားရဲ့သည်သူတို့ကိုစစ်တိုက်၍အောင်းလိမ့်မည်အသက်ကိုတတ်ပြီးမှကျွန်တော်ပြောခဲ့တဲ့အတိုင်းပါပဲနော်။ဟင်းငနဲ့ဟာကနဲ့ဖြစ်သွားရတော့မယ်။မယုံနိုင်ပွေမြင်ကွင်းကြီးပဲ။စောစောတုန်းကပဲဖော်ပြထားခဲ့တဲ့မဟာတကိုးရှင်သက်တည်ကံကြီးတွေ၊တိုက်တိုင်းအောင်စစ်သူရဲကြီးတွေလို့ပြောကြရင်လည်းရတယ်တမန်တော်ကြီးတွေ အခုတော့သွားရှာပြီ။ဟုတ်တယ်။သူတို့ရဲ့သက်သေကံသက်တမ်းပြည့်သွားတာနဲ့သူတို့တာဝန်ဟာပြီးသွားပြီမဟုတ်ဘူးလား။သူတို့ရဲ့တကူအာဏာဆိုတာဘယ်သူပေးခဲ့ပါသလဲ။အဖဖျားသခင်ပေးထားတာ။အခုအဖဖျားသခင်ဒီတကူတွေကိုရုပ်သိမ်းလိုက်တဲ့အချိန်ဣကနဲ့ခွေကျသွားပြီ။သူတို့ခွေကျသွားပြီဆိုတာနဲ့လည်းတပြိုင်နက်ဝိညာဉ်တော်ကကြိုးဖြီပြီးတော့ခွင့်ပြုထားတဲ့အန်တီခရစ်ဒီဟူသောသားရဲ့လက်ချက်ကိုခံရပြီ။မေဆွေအဲ့ရာကကောဘသူအစီအရင်ပါလေရှင်းနေပါလေကောင်းကင်ဘုံအစီအရင်ဖြစ်ပါလေအဖဖျားသခင်ဤအစီအရင်ပါမှန်ပါလေဗျာဒိတ်တော်တို့ရဲ့အချိန်ကာလတွေဟာရှုပ်ထွေးခြင်းများစွာရှိတာကိုမငြင်းနိုင်ပါဘူးဒါပေမဲ့ဒီကြမ်းကြီးတစ်ခုလုံးဟာလူသမိုင်းရဲ့အဆုံးသတ်အလွန်ထူးဆန်းတဲ့အစီအစဉ်တွေနဲ့ပြည့်နေနေတယ်ဒီဖြစ်စဉ်တွေအလုံးစုံတို့ကိုသခင်ခရစ်တော်တည်းဟူသောဖျားသခင်ကသာလျှင်အစစအရာရာမှချုပ်ကန်ပြီးတော့စီရင်သွားမှသာဖြစ်ပါလေစိတ်ကြိုက်စီရင်သွားမှသာဖြစ်ပါလေဗျာဒိတ်ကျမ်းအခန်းကြီး7ရဲ့အငယ်8ကိုအငယ်9နဲ့ပူးတွဲပြီးတော့ဆက်လက်တင်ပြပါရစေသူတို့သည်တက်တီခံပြီးသောအခါအ내ဆုံးသောတွင်တဲကတက်သောသားရဲ့သည်သူတို့ကိုစစ်တိုက်၍အောင်းလိမ့်မည်အဖက်ကိုတတ်ပြီးမှသူတို့သခင်သည်လက်ဝါးကတ်တိုင်မှအသေးခံတော်မူသောအရက်ဒီဟုသောသောဒုံဟူ၍၎င်းအေကုတ်ထုဟူ၍၎င်းအတွင်းအ내အဖျင်ခေါ်ဝေါ်သောမြို့ကြီး၏လမ်း၌အလောင်းကောင်တို့သည်နေရစ်ကြလိမ့်မည်ကြက်သိန်းဖြန်းကနေထရလောက်အောင်ကြောက်မဲ့ဖွယ်မြင်ကွင်းပါမိတ်ဆွေတို့တော်ကြီးကိုကပြောင်းကပြန်ဖြစ်သွားရတာပါပဲ။ဘုရားသခင်ကခွန်အားနဲ့ပည့်ရပေးထားခဲ့တဲ့ခရစ်တော်ဤတက်တည်ကံကြီးတွေလိုတရရလို့ပြောရလောက်အောင်အခွင့်အာဏာရှိခဲ့တဲ့အမှုတော်ဆောင်ကြီးတွေအ내ဆုံးသောတွင်တဲ့ကထွက်လာတဲ့သားရဲ့သက်လို့သိရတယ်။အရှိကိုအရှိအတိုင်းခံယူလိုက်ကြပါ။ဒါဟာဗျာဒိတ်တော်။ဟုတ်ပါရဲ့။အဲ့ဒါဟာကတ္တကာလမှာဖြစ်ကိုဖြစ်ရမယ်အနိဋ္ဌာယုံမြင်ကွင်းလို့ဆိုသင့်ပါရဲ့။ပြာခင်ကိုယ်တော်တိုင်ချေလေဖန်တီးသွားမိအချိန်ကြီးဖြစ်တယ်ဆိုတာကိုကျွန်တော်ရင်ဝယ်ပိုက်ပြီးတော့အရှိကိုအရှိအတိုင်းခံယူလိုက်ကြပါအဲ့ဒီလိုသက်သေကံနှစ်ပါအဖက်ခံရပြီးတဲ့အခါမှလေအဖဖျားသခင်ဤသက်သေကံနှစ်ယောက်တို့ဟာကျွန်တော်လူအမြင်နဲ့ဆိုရင်သေပန်းမပွင့်ရှာပါဘူးသူတို့ဤသခင်ဖြစ်တော်မူသောခရစ်တော်လက်ဝါးကားတိုင်းမှာအသေးခံတော်မူသောအရက်ဖြစ်တဲ့ယေရုရှလင်မြို့ကြီးဤလမ်းမှာအလောင်းတေကိုချထားခြင်းခံရလိမ့်မယ်တဲ့မိတ်ဆွေတို့ကျွန်တော်ရဲ့စိတ်အတွင်းကခံစားချက်ကိုဖြစ်ဆွတ်တင်ပြခွင့်ပြုပါ1ခရစ်တော်အသေးခံတော်မူခဲ့ခြင်းကိုအောက်မေ့သတိရစေဖို့ယံအသေးခံရအရာဆိုပြီးတော့တမင်ဖော်ပြလိုက်တယ်ဒီနည်းအားဖြင့်လူအသွေးအသားဇာတိပဂရိအားဖြင့်လူဆရာဟာသေကိုသေရမယ့်ဘဝဖြစ်ပါကြောင်းကိုအထူးသတိပေးလိုက်ခြင်းဝိညာဉ်အနှစ်သာရနဲ့ဒီအနတ္တသေခြင်းကိုသုံးသပ်ဖို့ယံဖွင့်ချပေးလိုက်ခြင်း2เยรูซาเล็มကိုเยรูซาเล็มလို့မခေါ်ဘဲနဲ့နာမည်ကိုဖုံးထားတယ်။သောဒုံအဲဂုတ်ထုတို့ ਨੇ နှိုင်းရှင်ဖော်ပြပေးလိုက်ခြင်းအပြင်အဲ့ဒီကကလာအချိန်ပိုင်းမှာဒီမျိုးတော်ကြီးဟာဘလောက်အထိဂျူးစိုက်အပြစ်တရားအညစ်အကြေးတွေနဲ့သွားမှုနေတယ်ဆိုတာကိုထင်ရှားသိသာပေါ်လွင်စေလိုက်ပါတယ်။3အတွင်းအ내အပြင်เยรูซาเล็มဟာတကယ်ပဲသောဒုံလို့အဲဂုတ်ထုလို့ဖြစ်နေပြီဆိုတဲ့အချက်ဟာအလွန်အရေးကြီးပါတယ်။ကျမ်းကိုသေချာပြန်ပြီးတော့နားဆင်ကြည့်ပါအသေးခံတော်မူသောအရက်ဒီဟုသောသောဒုံဟူ၍၎င်းအဲဂုတ်ထုဟူ၍၎င်းအတွင်းအ내အားဖြင့်ခေါ်ဝေါ်သောမြို့ကြီးတဲ့မိတ်ဆွေတို့အတွင်းအ내ဆရာကိုအင်္ဂလိပ်ကျမ်းအရ spiritually it is called ဆိုပြီးတော့ဖော်ပြထားပါတယ်ကျွန်တော်အထက်ကပြောခဲ့တဲ့အတိုင်းဝိညာဉ်အနှစ်သာရနဲ့အခုအဖြစ်ဆိုးတွေကိုရှုမြင်ဖို့အရေးကြီးကြောင်းအဖဖျားသခင်သတိပေးလိုက်ပါတယ်ဟုတ်ပါတယ်မိတ်ဆွေတို့ဟေရှာယအနာဂတ်ကျမ်းအခန်းကြီး1အငယ်37တို့ကိုကြည်လိုက်ပါကဘာဦးကအလွန်ညဉ့်ညမ်းခဲ့တဲ့မြို့တော်ကြီးသောဒုံတို့ဂေါမောရာတို့ဆိုတဲ့မြို့ကြီးတွေနဲ့ယေရုရှလင်မြို့ကိုပျောင်ပျောင်တင်းတင်းနှိုင်းရှင်ထားတာကိုအခုလိုကျွန်တော်တို့တွေ့နိုင်ပါတယ်ကောင်းကင်ဘုရားအရှင်ထာဝရဘုရားသည်ငါတို့၌အနည်းငယ်မျှကျွင်းစီတော်မမူခြင်းငါတို့သည်သောဒုံမြို့ကဲ့သို့ဖြစ်၍ဂေါမောရာမြို့နှင့်တူကြပြီသောဒုံမြို့ကိုအစိုးရသောမင်းတို့ထာဝရဘုရား၏နှုတ်ကပတ်တော်ကိုကြားကြလော့ဂေါမောရာမြို့သားတို့ငါတို့ဘုရားသခင်တရားတော်ကိုနားထောင်ကြလော့ထာဝရဘုရားမိန်တော်မူသီကားသင်တို့ပူဇော်သောရစ်အများကိုငါသည်အဘယ်သို့ဆိုင်သနည်းမိရှု၍ပူဇော်သောသိုးကောင်စုဖြိုးအောင်ကျွေးသောတိရိစ္ဆာန်တို့၏စီဦးနှင့်ငါဝပြီနွားနှင့်သိုးသငယ်စိတ်တို့၏အသွေးကိုငါမနှစ်သည်တဲ့မိရှိတို့ရင်နာစရာကောင်းလိုက်ပါပြီတော့နော် ငါရွေးကောက်တော်မူသောလူမျိုးတော်အဲ့ဒီလူမျိုးတော်အတွက်ငါအမွေပေးသောခါနံအဲ့ဒီအယက်ဒေသဣသရေလနိုင်ငံတော်ရဲ့အဖဖျားသခင်ကျင်းဝတ်ပါမယ်ဆိုတဲ့မြို့တော်ကြီးယေရုရှလင်အခုတော့အတိတ်ကာလကညဉ့်ညမ်းမြို့ကြီးတွေဖြစ်တဲ့သောဒုံတို့ဂေါမောရာတို့နဲ့အနှိုင်းအယှဉ်ခံရပြီအဲ့ဒီတိုင်းပါပဲအေဂုတ်ထုအီဂျစ်ကိုနှုတ်ကပတ်သမားကျမ်းစာတော်ထဲမှာပြည့်နှောင်ဖွဲ့ရမည်အဖြစ်အစဉ်တစိုက်ကျွန်တော်တို့တင်စားလေ့ရှိပါတယ်အဖဖျားသခင်ဟာအေဂုတ်ထုကိုအပြည့်နှောင်ဖွဲ့ရမည်ဆိုပြီးတော့တင်စားနေကြပါမိတ်ဆွေတို့ကျွန်းခံရမည်အေဂုတ်ထုသည်အပြစ်လောကဖြစ်သလိုကျွန်းဘဝမှထွက်မြောက်ခြင်းသည်အပြစ်မှလွတ်မြောက်ခြင်းဆိုပြီးတော့ဓမ္မအခြေခံသဘောတရားကိုလူသားတို့နားလည်နိုင်အောင်လို့ကဘာဦးကျမ်းကလေးကပြပြပြင်ပြင်သရုပ်ဖော်ပေးခဲ့ပါပြီ။ဒါကြောင့်လဲဗရေသရစ်ခေဦးမတိုင်ခင်ကလေးကအဖဖျားသခင်ဟာအေဂုတ်ထုနဲ့မပတ်သက်စေရအောင်လို့မြင်းတောင်မှမမွေးရလို့အမိန့်ချခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။မှန်ပါတယ်။တရားဟောရာကျမ်းတဲ့မှာပြန်ကြည့်ပါအခန်းကြီး18အငယ်16နဲ့18တို့ဟာအခုလို့ဖော်ပြထားကြောင်းကိုတွေ့မြင်နိုင်ပါ रे ထိုရှင်ဘရင်သည်ကိုအဖို့များစွာသောမြင်းတို့ကိုမမွေးရမြင်းများပြစေခြင်းဟာအေဂုတ်ထုပြည်သို့လူကိုမပြန်စေရအကြောင်းမူကားထိုလမ်းတို့မပြန်မသွားရဟုထာဝရဘုရားအမိန့်တော်ရှိ၏သူ၏စိတ်နှလုံးသည်ဖောက်ပြန်ခြင်းနှင့်ကင်းလွတ်မည်အကြောင်းများစွာသောမယားတို့ကိုမယူရရွှေငွေကိုလည်းများစွာမစီဘူးရတဲ့ရှင်းပါတယ်နော်အဓိကကျွန်တော်မြင်ရတာကတော့အေဂုတ်ထုပြည်နဲ့မဆက်ဆံရဆိုတဲ့အတိတ်ပဲအဲ့ဒီလိုအေဂုတ်ထုနဲ့မဆက်ဆံစေဖို့အတွက်လေမြင်းတောင်မှများများမမွေးရဘူးတဲ့ဒါပေမဲ့နော်ဣသရေလရဲ့တတိယမြောက်ဘရင်ကြီးရှောလမုန်လူလိမ္မာကြီးအဲ့ဒီမြင်းတွေကိုမွေးပြအောင်မွေးတယ်မယားတွေကိုမှုလို့ပေါက်အောင်ယူတယ်အေဂုတ်ထုမင်းသမီးတွေနဲ့တွားပြီးတော့ဆက်နွယ်တယ်အလွန်ကြီးမားတဲ့အပြစ်ကြီးတွေကိုအဲ့ဒီနီးအဖျင်ကျူးလွန်ခဲ့တယ်ဆရာတွေကိုသမိုင်းဟာဘလို့မှခြေဖြက်လို့မရအောင်ဖော်ပြခဲ့ပြီးပါပြီမှန်ပါတယ်မိတ်ဆွေအပေါင်းတို့ဒီအကြောင်းလေးတွေကိုလည်းကျွန်တော်အနေနဲ့ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး30အငယ်26မှ29အတွင်းကအချက်ကလေးတွေနဲ့ပြန်ပြီးတော့သက်သေပြပါရစေရှောလမုန်သည်လည်းယထာများမြင်းစည်းသူရဲ့များကိုစီးပူ၍ယထာ1000နှင့်400မြင်းစည်းသူရဲ့12000ရှိ၏ယထာဒိမျိုးတို့၌၎င်းယေရုရှလင်မြို့အထံတော်၌၎င်းထား၏ရှင်ဘရင်သည်ယေရုရှလင်မြို့၌ငွေကိုကြောက်ခဲကဲ့သို့၎င်းအာရစ်ပင်တို့ကိုလွင်ပြင်၌ပေါက်သောသဖန်းပင်ကဲ့သို့၎င်းများပြားစေ၏ရှောလမုန်ထံသို့မြင်းများကိုအေဂုတ်ထုပြည်ကောမျိုးမှဆောင်ခဲ့ရ၏ရှင်ဘရင်ဤကုံတဲ့တို့သည်အဖိုးပိလျက်ကောမျိုး၌ခံယူရကြ၏တခါရှောလမုန်မင်းကြီးဟာနော်အဲ့ဒီမြင်းကိစ္စတွေမဟုတ်သေးဘူးမိမကိစ္စမှာကဘလောက်အထီးများကင်းကင်းရှင်းရှင်းရှိလေသလဲဆရာကိုကျွန်တော်အခုလို့ဆက်ပြီးတော့တွေ့မြင်နိုင်ပါ रे ဒါကတော့ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး7အစပိုင်းတွင်ကိုးကားပြရစီရှောလမုန်မင်းကြီးသည်ဖာရောဘုရင်ဤသမီးမှတပါဣသရေလအမျိုးသားမဟုတ်သောမောဘအမျိုးအမ္မုန်အမျိုးအေဒုံအမျိုးဇီဒုံအမျိုးဟိတ်တိအမျိုးသားမိမအများတို့ကိုချစ်တတ်၏ထာဝရဘုရားကသင်တို့သည်တပါမျိုးသားတို့နှင့်ဆုံဖက်ခြင်းကိုမပြုရအကယ်စင်စစ်သူတို့သည်မိမိတို့ဖျားများနောက်သို့သင်တို့၏စိတ်နှလုံးကိုလွဲစီကြလိမ့်မည်ဟုဣသရေလအမျိုးသားတို့အားမိန့်တော်မူသောလေရှောလမုန်သည်တပါမျိုးသားမိမတို့ကိုတတ်မဲ့သောစိတ်ရှိ၏တဲ့မိတ်ဆွေတို့အေဂုတ်ထုနှင့်မဆက်ဆံဖို့မြင်းကိုတားမြစ်ရာကအစနော်အခုတော့မိမကိစ္စတွေပါရှောလမုန်အကုန်လုံးရှုပ်ထွေးကုန်ပြီအဲ့ဒီလိုနဲ့ပဲနော်ရှောလမုန်ဘဝဘယ်လိုညီကုန်းချုပ်ရတယ်ဆိုတာကိုအဲ့ဒီကြမ်းမှာပဲဆက်ပြီးတော့လေ့လာကြည့်ပါသင်သည်ဤသို့ပြု၍ငါဖွဲ့သောဗြိညင်နှင့်ငါမှားထားသောတရားကိုမဆောင်ဘဲနေသောကြောင့်နိုင်ငံတော်ကိုသင်လက်မှငါဆက်ဆက်နှုတ်၍သင်ကြွအားပေးမည်တဲ့ပွားရော်လည်းဟဲဆိုတဲ့သဘောအတိုင်းအကုန်ဖြစ်ခဲ့ရပါတယ်မိတ်ဆွေတို့ဒီတော့သောဒုံတို့အေဂုတ်ထုတို့ ਨੇ လူမျိုးတော်ရဲ့မြို့တော်ကြီးယေရုရှလင်ကိုကင်မွန်းတက်ပေးလိုက်တာဟာအတွင်းအ ਨੇ လို့ပြောထားတဲ့အတိုင်းပဲအလွန်အလွန်ကြီးမားသောဝိညာဉ်အ ਨੇ အဓိပ္ပာယ်ရှိနေပြီဆိုတာနောက်ထပ်ရှင်းနေဖို့လိုတော့မယ်မထင်ပါဘူးအခုဆိုရင်ဒီဗျာဒိတ်တော်အရာဒီမျိုးကြီးရဲ့မြို့လေလမ်းမပေါ်မှာခရစ်တော်ရဲ့သက်သေခံနှစ်ပါးတို့ကိုအန်တီခရစ်ဟာတတ်ဖြတ်ပြင်မယ်အလောင်းကြီးကိုတော့လမ်းမပေါ်မှာပဲရုပ်ပြက်ဆင်းပြက်လွန့်ပစ်ထားမယ်ဆိုတာကိုတွေ့ရမယ်ပြရိကျအခန်းကြီး7အငယ်9လူအသေးသည် ဘာသာစကားကိုပြောသောလူအမျိုးအနွယ်တို့သည်သုံးရက်ခွဲပတ်လုံးအလောင်းကောင်တို့ကိုမြင်ရ၍သင်းကြိုခြင်းကိုမြစ်တာကြလိမ့်မည်မိတ်ဆွေတို့ကျွန်တော်လက်လှမ်းမိကောင်းမှမိမှဖြစ်တဲ့အဲ့ဒီကတ်ကာလအချိန်မှာဘယ်အချိန်လဲဆိုတာကိုကျွန်တော်ဘယ်လို့မှမပြောတတ်ပါဘူးကြိုတင်ပြီးတော့ကျွန်တော်မှဘေးရင်တွက်ပိုင်ခွင့်လည်းမရှိပါဘူးဒါပေမဲ့အခုလိုတနေ့တဲ့တနေ့သိပ္ပံပညာတွေတိုးတက်နေတဲ့ပုံအရာဆိုရင်အဲ့ဒီအဖဖျားသခင်ရဲ့သက်တည်ကံတို့ရဲ့အလောင်းကြွေးဟာယေရုရှလင်မြို့လယ်မှာပုတ်ပြက်ခြင်းအထိသုံးရက်ခွဲတိုင်တိုင်ရှိနေတာကိုကဘာတဝန်းလုံးကလူသားတွေသူတို့ရဲ့ဆက်ွယ်ရေးဤစနစ်အဖြစ်တွေနဲ့သိပ္ပံဤကြရုပ်တံကရိယာအဖြစ်ကြီးတွေနဲ့ကောင်းကောင်းကြီးမြင်ကြရလိမ့်မယ်ဒီအလောင်းတွေကိုလည်းကဘာလူအများစုကနေပြီးတော့ဒီအတိုင်းနဲ့ထားဒီကောင်းတွေကိုသကြိုမနေနဲ့ငါတို့ဝအောင်ကြည်အောင်မယ်ဆိုပြီးတော့ပြောကြလိမ့်မယ်တဲ့ဟုတ်ပါတယ်ခရစ်တော်ကားတိုင်းတော်ပေါ်မှာအသက်တော်ကိုစွန့်တုံးကသင်းကြူပို့ရင်ယောမအာနာပိုင်တွေဟာအခွင့်ပြုပေးခဲ့ပါ रे အခုအန်တီခရစ်သတ်လို့သေးတဲ့ခရစ်တော်ရဲ့သက်သေခြင်းတွေကိုကြတော့မတကြူရဘူးတဲ့အရင်မကြည့်ပါဘူးကြီးပဲထိုးထိုးလရနာနာလောက်တက်တဲ့ဒီအလောင်းကောင်တွေဟာအဖဖျားသခင်ရဲ့ဝိညာဉ်မရှိတော့တဲ့ပုတ်ပြက်တတ်သောအရာတွေသာဖြစ်ပါ रे အဲ့ဒီအပုတ်သောတွေပေါ်မှာပုတ်ပြက်တတ်ပါသောအပြစ်လောကသားတွေဟာဘယ်လိုသဘောထားကြသလဲဆိုတာကိုဆက်လက်ပြီးတော့နားဆင်ကြည့်စီခြင်းပါ रे ဗျာဒိတ်ချမ်းအခန်းကြီး17အငယ်30မြေကြီးပေါ်မှာနေသောသူတို့သည်ထိုအလောင်းကောင်တို့ကိုမြင်သောအခါဝမ်းမြောက်၍ပျော်မွေ့ခြင်းကိုပြုကြလိမ့်မည်တယောက်ကိုတယောက်လက်ဆောင်ပေးလိုက်ကြလိမ့်မည်အကြောင်းမူကားအထက်ကထိုပရောဖက်နှစ်ပါးတို့သည်မြေကြီးပေါ်မှာနေသောသူတို့ကိုပြင်းစွာနှောက်ရှက်ညှင်းဆဲကြသည်ဟုငါအာပြောဆိုလေ၏တဲ့သက်သေးကနှစ်ပါးသေးတာကိုအပြစ်ကပါလောကသားတွေဟာအလွန်ပျော်ကြတယ်ဆိုပါလားဟုတ်ပါတယ်ပျော်လို့သာပေါ့ဒီအလောင်းတွေကိုငါတို့ဆက်ပြီးတော့ကြည့်ကျင်သေးတယ်ပုတ်တော့နေပြီဓမ္မမတကြုံနဲ့တဲ့အဲ့ဒီလိုကျွန်တော်တို့တွေ့ကြရပြီမဟုတ်ဘူးလားမှန်ပါတယ်အဲ့ဒီအပြစ်လောကသားတွေပျော်ဖို့ရန်အတွက်လေဒီလူသက်ကောင်ကြီးအန်တီခရစ်ဟာဒီသက်သေးကံတွေကိုသတ်ပြစ်လိုက်တာပါပဲတနည်းအားဖြင့်ကယ်တင်ရှင်သခင်ခရစ်တော်ကိုတော်လှန်လိုက်ခြင်းဖြစ်တယ်။ပျော်လွန်အားကြီးလို့အန်တီခရစ်တို့အဖွဲ့တွေဟာဆိုရင်အဲ့ဒီသက်သေကံအလောင်းနှစ်ခုကိုကြည့်ကြည့်ပြီးတော့ခရစ်မတ်မှာခရစ်ယာန်တွေပျော်ကြတယ်လို့ပဲ။သက်သေကံတွေသေတဲ့ပွဲကိုဆင်နွှဲကြတယ်။မသူတော်ချင်းသတင်းလွေ့လွေ့ပေါင်းဖက်တွေ့ပြီးတော့လက်ဆောင်တွေဘာတွေတောင်းပေးပြီးတော့တယောက်နဲ့တယောက်လက်ဆွဲနှုတ်ဆက်တဲ့လူကနှုတ်ဆက်ဖက်ယမ်းနန်းရှုံတဲ့လူကနန်းရှုံဖြစ်ကုန်ကြတယ်ဆိုတဲ့သဘော။မိတ်ဆွေတို့အံ့ဩစရာမကောင်းဘူးလားနော်။အခုအပိုင်းကိုဒေါက်တာညူဝဲလ်ဆိုတဲ့ဓမ္မသုတေသီကဘယ်လိုဘာသာပြန်လိုက်သလဲဆိုရင်အိစာကာမဤသုံးဝါရဲ့လောင်းရိပ်အောက်ကလူသားတို့ရဲ့အနတ္တဝါရအောင်ပွဲသဘင်ကြီးပဲတဲ့ဟုတ်ပါတယ်ဓမ္မသမိုင်းနဲ့ကပ္ပသမိုင်းမှာအစင်းအမြဲထောက်ပြနေတတ်တဲ့လူဘိန်းကြိုက်လူဇာတိပဂရိအသွေးအသားတို့ရဲ့အောင်ပွဲခံရအခြေကြီးဖြစ်တယ်ဒါဟာစာရမဏေရဲ့ပျော်ပွဲသဘင်ကြီးဖြစ်ကြောင်းဟာလည်းရှင်းနေပါတယ်ခရစ်တော်ဤကတိညင်းတရားဆရာကဒီရုပ်လောကဟာအနောက်အရှက်လို့တောင်မှခံယူတယ်ခရစ်တော်ရဲ့ဝမ်းမြောက်ဖွယ်သောအသက်ရှင်ခြင်းတရားဆရာဟာလူတွေကိုချုပ်ချယ်တယ်အပြစ်ရှိသလေးဘာလေးနဲ့ချောက်လှန့်နေတယ်ဆိုပြီးတော့လေအလောင်းတွေကိုကြည့်ပြီးတော့အမနာပါပြီးပြောကြသေးပါတယ်တဲ့မိတ်ဆွေတို့တခုပဲအလွန်အရေးကြီးတဲ့အချက်ကတော့နော်အပြစ်ကဘာကကိုကိုကိုအောင်ပွဲလို့ထင်နေကြတာတွေကိုတိုင်းဟာအဖဖျားသခင်စီရင်တော်မူခြင်းဖြစ်နေတယ်ဆိုတဲ့တစ္ဆာတရားပါမှန်ပါ रे ဗျာဒိတ်ကျမ်းအခန်းကြီး7အငယ်7ကိုဆက်လက်နားဆင်ကြည့်ပါထို့နောက်သုံးရက်ခွဲလွန်ပြီးလျင်ဖျားသခင်အထံတော်ကအသက်ဝိညာဉ်သည်သူတို့၌ဝင်သဖြင့်သူတို့သည်မတက်ထ၍မြင်သမျှသောသူတို့သည်အလွန်ကြောက်ရွံ့ကြ၏မိတ်ဆွေတို့ကျွန်တော်ဆိုရုံကပြောခဲ့တဲ့အတိုင်းကဘာတဖွန်းကရုပ်သံတွေတယ်လီဗီရှင်းကြီးတွေပေါ့နောက်ဆုံးပေါ်ပြန်ကြားဆက်သွယ်ရေးကိရိယာကြီးတွေတဲ့မှာလူတွေကြည့်မဝလောက်အောင်ဖြစ်နေတဲ့အဲ့ဒီအလောင်းတွေဟာသူတို့စီကစွန့်ထွက်ပြီးတော့အဖဖျားသခင်စီကိုရောက်ရှိနေတဲ့ဝိညာဉ်တွေနဲ့ပြန်ပြီးတော့အသက်ရှင်ကုန်ပြီတစားစီတောင်မှဖြစ်ကောင်းဖြစ်ခဲ့လိမ့်မယ်နောက်ဆုံးပေါ်ရုပ်သံကိရိယာတွေတဲ့မှာဆိုးရွားတဲ့အနံ့တွေတောင်မှပေါ်ခြင်းပေါ်နေခဲ့လိမ့်မယ်အော်နှလုံးနာစရာတွေအတိပြီးနေလိမ့်မယ်အဲ့ဒါကိုပဲကြည်ပြီးသဘောတွေကျပြတော့ဥမြူးနေတဲ့အပြစ်လောကအလဲမှာအမှတ်မတင်ဆိုသလိုကောက်ခငင်းကအဲ့ဒီရုပ်အလောင်းကြီးတွေဟာပြန်ပြီးတော့အသက်ရှင်လာရုံမကမတ်တက်ထပြီးတော့လာကြပါလေရောတဲ့မိတ်ဆွေတို့ဒါဟာခရစ်တော်ဖျားကြီးအသက်ရှင်ခြင်းတရားကြီးသက်သေပုံရိပ်တွေပဲလို့ကျွန်တော်ဆိုပြရစီအဲ့ဒီလိုမြင်ကွင်းတွေဇူးဇူးဆက်ဆက်ပြောင်းပြီးဆိုတာနဲ့စောစောကပျော်နေတဲ့ကဘာ ဟာတိုက်နေတဲ့လူအပြည့်အဖွဲ့အစည်းခရစ်တော်ကိုပြက်ရယ်ပြုတ်နေတဲ့လောကအဲ့ဒီမြေလောကကြီးတစ်ခုလုံးဟာပါဇက်ကိုအာစေးထည့်လိုက်တယ်လို့ငြိမ်ကြသွားပါလေရောတဲ့အဲငြိမ်ကြသွားတယ်ဆိုတာကမှနဲပါပေးတယ်နော်အလွန်ကြောက်ရွံ့ကြဤတဲ့ကျမ်းစာကဖော်ပြလိုက်တာကျွန်တော်စိတ်တင်တချို့ဒီမြင်ကွင်းကြီးကိုကြည့်ပြီးတော့3တွေပါလိလက်ကုန်လိမ့်မယ်လို့ကျွန်တော်တွေးတယ်ဗျာဒိတ်ကျမ်းအခန်းကြီး7အငယ်7ကောင်းကင်ကထွက်သောအသံကြီးကဤအရက်သို့တက်ကြလောဟုမိမိတို့အားပြောဆိုသည်ကိုသူတို့သည်ကြားလျင်မိုးတိမ်ဖြင့်ကောင်းကင်သို့တက်၍ရန်သူတို့သည်မြင်ကြ၏မိတ်ဆွေတို့ကောင်းကင်ကထွက်သောအသံကြီးတဲ့သေပြီးသားရုပ်အလောင်းနှစ်ခုကိုအသက်ဝင်လို့တလောကလုံးသွေးလီချောက်ချာနေစေမှာပဲအကြီးအကျယ်ဟစ်ကြွေးလိုက်တဲ့ကောင်းကင်အသံတော်ကြီးကနောက်ကလိုက်ပါလာတယ်ဤအရက်သို့တက်ကြလောတဲ့မိတ်ဆွေတို့အတိတ်ကာလပရောဖက်တို့ရဲ့ဝိညာဉ်တွေဒုက္ခဆင်းရဲခြင်းကာလအတွင်သေဆုံးကြရမယ်ယုံကြည်သူအဖြစ်ပြောင်းလဲသူတို့ရဲ့ဝိညာဉ်တွေအဲ့ဒီဝိညာဉ်တွေဟာအဖေခံရလက်ကန့်သောအချိန်မှာခိတ္တငြိမ်သက်စွာနေပြီးတော့ဖြူဝတ်လုံကိုဝတ်ဆင်ရမယ်အဖအီးပလင်တော်အရေးအောက်ကိုရောက်ကြရလိမ့်မယ်ဆိုရကိုဗျာဒိတ်ကျမ်းအခန်းကြီး6မှာတုန်းကကျွန်တော်စတင်ပြီးတွေ့ခဲ့ကြရပါတယ်ထိုသူတို့၌ဖြူသောဝတ်လုံကိုပေးတော်မူ၏သူတို့ဤသူအသေးသက်ချင်းကိုခံရလက်တန့်သောမိမိလှုပ်ဖော်ဆောင်ပဲ့ညီအကိုတို့သည်ပြည့်စုံခြင်းသို့မရောက်မီခဏငြိမ်သက်စွာနေရကြအောင်မီဟုသူတို့အားမိန့်တော်မူ၏တဲ့မိတ်ဆွေတို့အဲ့ဒီဖော်ပြချက်အတိုင်းပါပဲနော်ဗျာဒိတ်ကျမ်းအခန်းကြီး20ကိုရောက်မယ်ဆိုရင်လေပထမထမြောက်သောသူများရဲ့အကြောင်းတွေကိုကျွန်တော်တွေ့ရအောင်မှာဖြစ်ပါတယ်အခုသက်သေးကံတို့ဟာအဲ့ဒီပထမထမြောက်ခြင်းမှာပါဝင်ရမယ့်သန့်ရှင်းသူတွေပဲလို့ကျွန်တော်ဆိုချင်ပါ रे အခန်းကြီး20ရဲ့အဆိုးဟာအခုလို့ဖြစ်တာကိုအငယ်4နဲ့6အတွင်းမှာကျွန်တော်တွေ့ရမှာဖြစ်ပါ रे ဗျာဒိတ်ကျမ်းအခန်းကြီး20အငယ်6မှာကြည်ပါပထမထမြောက်ခြင်းကိုဝင်စားသောသူသည်မင်္ဂလာရှိသောသူသန့်ရှင်းသောသူဖြစ်၏ထိုသို့သောသူသည်ဒုတိယသေခြင်း၏လက်နှင့်ကင်းလွတ်လျက်ဘုရားသခင်ဤယေပရောဟိတ်ခရစ်တော်ဤယေပရောဟိတ်ဖြစ်၍အနှစ်တစ်ထောင်ပတ်လုံးခရစ်တော်နှင့်အတူစိုးစံရကြလိမ့်မည်တဲ့မိတ်ဆွေတို့တက္ကာလရဲ့အစမြင်းများမှစတင်သက်ဆောင်လာတဲ့ဒုက္ခဆင်းရဲခြင်းတွေစာရမဏေဤကဘာကိုစိုးမိုးချေလှခြင်းတွေမတရားမှုတွေကြားတဲ့မှာခရစ်တော်ဤသက်သေခံတို့ဟာအမှုတော်ကိုဆောင်ခဲ့ကြပြီးတော့အသေးဖက်ချင်းကိုခံကြရလိမ့်မယ်တမန်ဤကုန်းမှာတော့ကောင်းကင်ဘုံစည်းစိမ်ကိုခံယူဖို့မိုးတိမ်နှင့်အတူအထက်ဘုံကိုသူတို့ပြန်တက်သွားကြရပြီ။ဒီမိုးတိမ်ဆရာဟာခရစ်တော်ပေးလိုက်သောကောင်းကင်ခရီးသည်တို့အတွက်ခမည်းတော်ပေးသနာအပ်သောအလွန်နူးညံ့သည့်သန့်ရှင်းသောယဉ်ကြီးတစည်းပဲဖြစ်တယ်။လောကမှာဘယ်စည်းစိမ်ရှင်ဘယ်အာဏာရှင်မှငွေနဲ့ပေါက်ပြီးတော့ဝယ်ယူလို့မရ။ယုံကြည်ခြင်းအဖြစ်သာခံစားရမယ်ဝိညာဏခရီးသည်အပေါင်းတို့၏အထူးကောင်းကျင်ပို့ဆောင်ရေးယဉ်ကြီးပဲလို့ဆိုပါရစေ
။ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယတမချန်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်73ကနေအခန်းငယ်19အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။